ဒါဆိုရင်နောက်ထပ်မိကွန်းထပ်ဝင်မယ်အသေးငယ်တဲ့ကျင်တဲ့ရူပစကားပုံသာပြမကြီးတွေမှာတဲ့ခန္ဓာဝိတုဇိဝဝိတုကာယဝိတုမရှိဘူးဆိုရနှာခေါင်းမရှိခြင်းပါလောရှားမရှိခြင်းပါလောကိုယ်မရှိခြင်းပါလောမဟုတ်ဘူးဘာမရှိတာခန္ဓာပတာဒါဇိဝပတာဒါ กายปตาจาโยมญาไม่ใช่จินน่ะဖြစ်တယ်ဟုတ်လားနှာခေါင်းပုံတရံရှိလားရှိပါတယ်နှာခေါင်းပုံတရံတော့ရှိမယ်ရှားပုံတရံလည်းရှိမယ်ကိုယ်ပုံတရံလည်းရှိမယ်ဘာသာမရှိတာအကြည်ရုပ်သာမရှိတာတချို့ကအဲ့ဒီလိုဒါကြောင့်ကြိုပြောပြထားတာခန္ဓာပတာရာဆိုတာနှာခေါင်းမဟုတ်နှာခေါင်းအတွင်းထဲကစိတ်ခွာတဏ္ဏရှိတယ်နေရာအဲ့ဒီလိုမဟုတ်ရေဟုတ်လားစကုဝိတုဆိုတာမျက်စိတောတဝိတုဆိုတာနာ ကာနဝိတုဆိုတာရှာကာယဝိတုဆိုတာကိုဟရိယဝိတုဆိုတာနှလုံးလိုပဲအကျန်းတင်လာရူပစံငါဘုံကပြမာကြီးတွေမှာစကုဝိတုရှိမယ်မျက်လုံးနှလုံးညင်ကြည့်တောတဝိတုရှိမယ်နာယိနှစ်ဖက်ဟတိယဝိတုရှိမယ်နှလုံးဘာမရှိဘူးလဲနှာခေါင်းမရှိဘူးနှာခေါင်းလည်းမရှိဘူးခန္ဓာမရှိဘူးဆိုတော့နှာခေါင်းလည်းမရှိညင်ကြည့် ဇိဝရှာလည်းမရှိဘူးကိုလည်းမရှိဘူးဆိုအဲ့ဗြဟ္မာကြီးကိုလာရင်မျက်လုံးကြီးနှလုံးရယ်နော်ဗာကြီးပါမယ်နာယိတဖက်ရယ်နှလုံးလေးဟုတ်ပါ့မလားဟုတ်ပါဗြဟ္မာဆိုတာလူတဲ့အပယ်လေးပုံသားတွေမှာလူအပယ်လေးပုံသားတဲ့ဆိုင်လူကချောလာရုပ်ဆိုးလားချောပါဘူးလူတဲ့ဆိုင်နက်ကနက်တဲ့ဆိုင်ဗြဟ္မာပူချောရမှာပေါ့ ဘာကြောင့်လဲကံနေပေါ်ကွာသွားလို့လူပြည့်စေတဲ့ကံနဲ့စာရင်နက်ပြည့်စေတဲ့ကံပိုကောင်းနက်ပြည့်စေတဲ့ကံရင်ကံနဲ့စာရင်ဗြဟ္မာပိုချောမှာပေါ့အဲ့တော့အခုအဲ့ဒီဗြဟ္မာကြီးကချောရမှာကမျက်လုံးကြီးနှလုံးရယ်နားကြီးနှစ်ဖက်ကနှလုံးတစ်ခုရယ်ပဲရှိဘယ်လိုနေမလဲဘယ်လိုမဟုတ်ဆိုင်ရဟုတ်လားနှာခေါင်းကလည်းမရှိဘူးညင်ကြည့်ဟုတ်လားရှာလည်းမရှိဘူး ကိုယ်ကလည်းမရှိဘူးဆိုရင်ဖြစ်ပါမလားဒါစာမမေးကွန်းဝင်လာပြီရူပစံငါးပုံကပြမာကြီးတို့မှာခန္ဓာဝိတုဇိဝဝိတုကာယဝိတုမရှိဘူးဆိုရနှာခေါင်းမရှိခြင်းမဟုတ်ပါရှာမရှိခြင်းမဟုတ်ပါကိုယ်မရှိခြင်းမဟုတ်ပါနှာခန္ဓာပတာဒါဇိဝပတာဒါကာယပတာဒါအကြည်ယုတ်များမရှိခြင်းသာဖြစ်ပါသည် နှာခေါင်းပုံတရံရှာပုံတရံကိုပုံတရံတင့်တယ်စွာရှိပါသည်ရှင်းပြီနော်ရှင်းလားဒါစာမေးကွန်းတစ်ပုဒ်ဖြစ်သွားပြီနားထောင်နတ်တီမှာဝိထုယုတ်ဘယ်နှပါးရှိတယ်လဲဟုတ်ပြီနော်နတ်မြောင်းကိုရီမှန်း၍အမွှေးတိုင်နဲ့ပန်းနဲ့နောက်တစ်ခါသစ်သီးစတဲ့လှူပွဲတွေလှူဒန်းကြရင် အဲ့ဒါကိုအဲ့ဒီနတ်တို့သည်ခံယူနိုင်ခြင်းရှိလားရှိလားအမွေးတိုင်နဲ့ပန်းနဲ့ကိုခံယူနိုင်လားဘာဖြစ်လို့ဃာနပတာရရှိတယ်ဟုတ်လားပန်းတို့တသီးတို့ဘာလို့ဆိုရင်ကိုခံယူနိုင်ပွဲရာရှိလားရှိတယ်ဘာရှိလဲဇိဝပတာရဗြဟ္မာများကိုရီမှန်း၍ဗြဟ္မာများကိုရီမှန်း၍ပန်း တတိမွေးတိုင်စသည်ဖြင့်လှူရင်ခံယူနိုင်လားမခံယူနိုင်ဘာလို့လဲဃာနလဲဃာနာယုံအနံ့ကိုခံနိုင်ဖို့ဃာနပတာရမရှိရတယုံကိုစားသုံးနိုင်ဖို့ဇိဝပတာရမရှိလို့နားလဲပြီနော်အဲ့ဒီပုံစံအောင်ဖြေလို့ရလားနောက်တစ်စိမေးခွန်းလာအောင်မေးနားထောင်စကားမပြောနဲ့မေးခွန်းတွေလွတ်သွားမေးဟုတ်ပြီနော် ကျမတို့မိเจ้าမှာရှာမရှိဟူသောစကားကြားဘူးလားမိเจ้าနဲ့ရှာမရှိဟူသောစကားသည်တင်တို့လိလာအပ်သောအဘိဓမ္မာနှင့်ကိုက်ညီမှုရှိမရှိစစ်တန်းထုတ်ခဲ့ပါမရှိဘူးဘာကြောင့်လဲမိเจ้าသည်ဘာဘုံသားအပေဘုံသားကာမဘုံသားတို့မှာဘယ်နှပါးရမလဲ ဝိထုယုတ်6ပါးလုံးရမှာဖြစ်တဲ့အတွက်ကြောင့်မိเจ้าမှာရှာမရှိဆိုစကားမှားတယ်မိเจ้าမှာရှာပုံတရံကြီးမရှိပေမဲ့ရတ္တာယုံခံစားတဲ့ဇိဝပတာရရှိသည်သဘောပေါက်လားအဲ့ဒါမျိုးမေးခွန်းတွေတွားမှာကဲအဲ့ဒါတပုတ်ပဲခက်လား 他说你这没干嘛塞的包内我只有本来把它洗了。啊今年的今年如把塞的包内陪我住的陪压了。塞哭为主多大为主陪的压。没压的为主有吗干嘛为主谁话为主大家。下面不后面呢他的片。下面呢哎呦哎呀你的弟弟怎么说谁的弟弟呢哎你为主呢对了这没。喏这个也看嘛啊雷总你呢这没。这个也看嘛这么说这个位置嘛秘密是的这个位置对。多大位置嘛秘密多大位置的谁啊你有记啊位置定啊哈啥秘密喏。不给你买位置定啊哈位置啊秘密所以这个这里有记来这个怎么没水路也谁啊也位置秘密也傲嘛那么离的对里面。对的喏色素因色库为主多素因多大为主卡纳为主神话为主卡亚为主哈利亚为主巴为主有巧哈利亚奥的巧嘛对啦哈利亚为主巴为主有巧吧不说记啊色库为主好我就有巧。哎你什么就马路啊可以问你别查的。你呢呢毕竟哈利亚马勒可以问你别查的。对的呢哎那毕竟这边嘛记录是谁的也查的。谁的嘛阿古都谁个叫来的谁对啥对的。谁个为你对的这边嘛对了耶谁个为出来咪一路说话。谁个为你对的谁个为出来咪一多大为你对的多大为出来。为主在米的路都没米亚地亚没路后面呢多大为您追的多大为主乃米一嘎那为您追的嘎那为主乃米一神话为您追的神话为主乃米一嘎亚为您追的嘎亚为主乃米一那所以谁的这边叫谁估计马路外部马记没这边叫为主为主所谓的专家为主有本来吧巧吧为主有巧吧我这么说啊也来着色库为主那后面呢明明呢色库为主多大为主甘纳为主神话为主嘎呀为主所谓的谁谁的对主也米亚地亚说谁帮啊这个是的是色库谁是色库为主有个巧吧阿里嘛色库为主嘛米没谁多大为主嘛米没谁嘎那为主嘛米嘛神话为主嘛米嘛嘎呀为主嘛米啦里有这么说啊撒这类的这类的也看嘛色库为主所谓也是纪念啊嘛米没谁的吧色库为您对多大为主嘛米嘛嘎那为主嘛米嘛神话为主嘛米嘛嘎呀为主嘛米嘛哎呦说来人姑娘说有变撇多少不说来人色库为您追的色库为主乃米一米啦嘛不露米勒啊捏着米勒好比喏大家色库为您追的色库为主嘛这吧啊恰嘛没撇的追着色库为主乃怎么说个啊捏米一说来呀啊色库为您追的色库为主乃阿弥米一好比喏，那这个他说因谁是谁过来个，啊，个供暖啦，对边上为人的谁供暖呗？好比喏，他说了是建立谁的这个阿鲁巴维贝谁篱笆，阿鲁巴维贝谁篱笆是啦，有没西呗？南极的在西的，阿鲁巴边马吉也巴西的，不地单的不稳。苏地在母班皮的阿鲁巴维贝塞雷巴的 ဘယ်ဝိတုမာမမမီမိသည်ဝိတုမာမမမီတဲ့အတွေ့အကြောင်းသူ့ကိုပြောရင်ဝိတုဝိမုံမီဟုတ်ပြီနော်ဒါတို့စာအနေနဲ့ဆိုလိုက်ရင်အရူပဝိပယ်စိတ်၄ပါးသည်ဝိတုယုတ်၆ပါးမှလွတ်တော်ချာဓာရ၆ခုကလွတ်ရင်ဓာရဝိမုံဟုတ်တယ်နော်ဒါကြောင့်အရူပဝိပယ်စိတ်၄ပါးသည်ဝိတုယုတ်6ပါးမှလွတ်တော်ကြဝိတုယုတ်6ပါးမှလွတ်တော်ကြဘာလွတ်တော့လဲဝိတုဝိမုံမီဒီတိရလားဒါဆိုရင်စိတ်အရေအတွက်ကဒီမှာ30ဒီမှာ4 14ပါ89ရဲက14ကိုနှုတ်လိုက်ရင်ဘယ်လောက်ကျန်မလဲ sorry 80နဲ့5ပါးမကျန်ဘူးလားဒါဆိုရင်အဲ့ဒီ85ပါးသောစိတ်တို့သည်ဘယ်ဝိတုမှာမှီမလဲပြီးပြီပေါ့ဟုတ်ပြီလားဒါဆိုရင်မြင်ကြည့်ရေဒွေ30ကပင်စဝိတုကြံဟဟလားအရူပဝိဘက်၄ကဝိတုဝိမုတ်ဆိုရေကြံ85ပါးသောစိတ်တို့သည်ဘယ်ဝိတုမှာမှီမလဲဟာတရားဝိတုရှင်းလားအဲ့ဒီ85ကိုကျမတို့ကနှစ်ပိုင်းပိုင်းမယ်85မှာ33ကတစ်ဖြက်42ကတစ်ဖြက်တို့ဒီဟရိယဝတ္ထုမှာမှီတဲ့နေရာမှာ33မှာသောစိတ်တို့ကဟရိယဝတ္ထုမှာအမြဲမှီပြီးတော့42ပါးသောစိတ်တို့ကယံခါမှီတယ်ဒါလေးတိုးယုံမယ်ဟုတ်ပြီနော်ခြုံလိုက်လို့ရှိရင်ဘယ်နှပါးပဲလဲ20ဒါဆိုရင်30ကပိစဝိတု85ကဟတ္တယဝိတုဆိုပေါင်းလိုက်ရင်85ပါးသည်ဝိတုယုတ်သည်4ပါးကဝိတုဝိမုတ်ရလားရှင်ရမလားအဲ့တော့ကြည့်ရမှာကစက်တွေးစက်ထုစက်ခုဝိတုကာတွေးကာယဝိတုဆိုတာခက်လားမခက်သလိုအရူပဝိဘက်4ပါးဝိတုဝိမုတ်ဆိုတာလဲလွယ်လွယ်လေးကြည့်ရမှာက33နဲ့40နဲ့ကြက်ဖို့ပဲမရှိဘူးလားရှိတယ်နော်ဒါပဲကြည့်ရမှာဟုတ်ရဲ့လားရှုပ်နေလားယမရှုပ်ဘူးနော်ဒါဆိုရင်ဟာရိယဝိတုမှာအမြဲမီတဲ့စိတ်ကဘလောက်33ဟာရိယဝိတုမှာယံခါမီတဲ့စိတ်က44အဲ့ဒီဟာနှစ်ခုကိုကြက်ဖို့ပဲရှိတော့တယ်ဟုတ်ပြီနော်အဲ့တော့လွယ်လွယ်ပြောရင်မြင်သည့်စိတ်မှန်သမျှမျက်စိစက္ခုဝိတုမှာပဲဖြစ်မယ်ကြားသည့်စိတ်မှန်သမျှတောတဝိတုမှာပဲဖြစ်မယ်ဟဲ့လားသီသီစိတ်မှန်သမျှကာယဝိတုမှာဖြစ်မယ်ကျန်တဲ့စိတ်တွေမှန်သမျှဆိုအကုသိုလ်တွေရောကုသိုလ်တွေရောမဲ့စိတ်ဖို့စိတ်တွေရောဘယ်မှာမှီလဲဒါပဲမြင်ရမယ်အရူပဝိဘက်၄ပါးတော့ဘယ်မှာမှမမှီဒီတိမှီတယ်နော်ကဲအဲ့ဒါဆိုရင်33နဲ့40နဲ့ကိုကြက်ပြီးကိစ္စပြက်ပြီးဖြစ်လိုက်အောင်ဒါဆိုရင်33နဲ့44မှာဟာတယဝိတုအမြဲမှီတဲ့စိတ်ကိုအရင်ဆုံးကြက်မယ်ဟုတ်ပြီနော်ပြီးရင်ရံခါမီသောစိတ်ကိုကြက်မယ်ဟုတ်ပြီနော်ဒါဆိုရင်တပါးမိတ်ဆွေတို့မှီတယ်နော်ဖြတ်တာရလားဟိုနားမရှင်းတာရှုပ်သွားတာရှိလားရှိပါဦးနော်အဲ့တော့ဟာရိယဝိတုမှာအမြဲမှီတဲ့စိတ်က33အမြဲမှီမှာက33ရံခါမီမှာက42အဲ့ဒီဟာကိုစာကျင်ဤတင်မယ်စာကျင်ဤတင်ပေမဲ့အနောက်ကိုပြန်မြှော်မယ်။ဟာတယဝိတုကိုမသင်ခင်ဖြစ်တိုင်းတဲ့စိတ်တွေမသင်ခင်အနောက်ကိုတဲ့မြှော်လိုက်မှမှတော်တော်နောက်ဆုံးမယ်စိတ်ပိုင်းစိတ်ပိုင်းပြန်သွားမယ်။အလွယ်ဆုံးနည်းသင်ခြင်းလို့ဒါကျမတို့ကဒီနေရာလေမှားတတ်တဲ့နေရာတစ်ခုပဲ။နော်အဲ့တော့ကျမတို့ကအဲ့မှတ်နည်းလေးနဲ့ကြက်သွားတယ်။33ရံခါ40နှစ်ကိုကြက်တဲ့အခါမှာစိတ်ပိုင်းသွားမယ်။လိုက်လုံးဝမရင်းနဲ့ပြီးရင်ရသွားလိမ့်မယ်။ဟုတ်ပြီနော်မရေးနဲ့ဆိုတဲ့အချိန်မှာမရေးချင်းနော်စိတ်ပိုင်းဖြစ်တဲ့အတွက်စိတ်ပိုင်းပုံစံသွားရင်အာကုသိုလ်စိတ်က12ပါကျွန်မတို့ဒါပဲကုညီပေးပြီးရအာဟိစိတ်18ပါပြီးရကာမတောပနာစိတ်24ပါပြီးရမဟေဂုတ်စိတ်28ပါလောကုတ္တရာစိတ်အကျယ်40ဖြုတ်ခဏလိုက်အောင်ရှစ်ပဲပြောကြဆိုဟုတ်ပြီနော်အဲ့ဒီအဲမှာအဟရိယဝိတုမှာအမြဲမီတဲ့စိတ်ကိုပြောရင်အာကုသိုလ်စိတ်12ပါးအစ အာဟုသောစိတ်12ပါးတည်းကဆိုတော့အာဟုသောစိတ်12ပါးကိုမြင်အောင်ထက်ခွဲမယ်။နည်းနည်းပြန်ရှင်းရင်လောဘမှုစိတ်က၈ဒေါသမှုစိတ်နဲ့မောမှုစိတ်ဟုတ်ပြီဒါလေးကိုသွားမယ်နော်။